ကိုကန့်ဒေတာလောက်ကန်မြို့မှာဖြစ်ပေါ်နေတဲ့အခြေအနေတွေဟာဥက္ကဋ္ဌဖုန်ကြားရှင်ကိုဒုဥက္ကဋ္ဌပိုင်ဆောင်ခြင်းကနေပြီးတော့အာဏာသိမ်းလိုက်တဲ့ပုံစံမျိုးဖြစ်နေပါတယ်။ဥပုံကြားရှင်နာဖထံကိုလွှတ်လိုက်တဲ့ကိုစလဲအဖွဲ့ပြန်ရောက်လာချိန်မှာရဲတွေပါလာပြီးဥပုံကြားရှင်ကိုဖမ်းဖို့ဖြစ်လာတာလို့ဆိုပါတယ်။တရုတ်မြန်မာနယ်စပ်မှနေထိုင်တဲ့အပြည့်ရအဖွဲ့ကအဖွဲ့ဝင်တဦးကအခုလိုပြောပြပါတယ်။
အဲ့ဒီကအင်းအား150ပဲဝင်သွားပြီ။ဟိုနေပြီးတော့လူတက်ဖက်ကဟိုကောင်နေပြီလို့ချင်းချောက်ခံရမှမသိဘူး။တောက်လန်းအားပြပြီးတော့ပျော့သွားတာပေါ့။ပျော့တော့ပြီးတော့ဘာအကျိုးရှိတဲ့လက်မှတ်တစ်ခုထိုးပေးလိုက်တယ
်။ဦးလိုကိုကန့်ဒေတာကဖြစ်စဉ်တွေနဲ့ပတ်သက်ပြီးတခြားအပြည့်ရအဖွဲ့တွေကလည်းမျက်ချစ်မပြတ်စောင့်ကြည့်နေတယ်လို့ဆိုပါတယ်။တိုင်းရင်းသားအပြည့်ရအဖွဲ့တွေအနေနဲ့အင်းအားအကြီးဆုံးအဖွဲ့တွေဖြစ်ကြတဲ့ KIA အဖွဲ့ကဒုတိယစီဦးစီးချုပ်ဘုံမှုချုပ်ကွာမော်ကအခုလိုပြောပါတယ်
။ဟုတ်ကံကိစ္စကတော့ရှင်နေရတာကကျွန်တော်တို့နေရာတကာအခြေအနေစောင့်ကြည့်နေရတာပေါ့နော်။ဒါဒါမဲ့တခုခုပြောဖို့ဆိုတာကပုံမှန်ဖြစ်နေတဲ့အခြေအနေပေါ်မှာကျွန်တော်တို့ပြောလိုက်တဲ့ဒီစုံတစ်ခုကြောင့်ခုခုဖြစ်လာမှလည်းကျွန်တော်ကသတိထားရပါလေ။အဲ့တော့လောလောဆယ်မှာတော့ကျွန်တော်မပြောသေးပါဘူး
။ UWS ဝတ်တက်မှုတူကတော့ဒီဖြစ်စဉ်တွေဟာစစ်အစိုးရရဲ့လက်ကွက်တစ်ခုပါပဲလို့မှတ်ချက်ပေးပါတယ
်။ဘုံကတကယ်ဟိုကြည့်ကြည့်ရိုးရတဲ့ခေါင်းဆောင်တယောက်ဖြစ်တယ်သူ့အောက်ကကောင်ပဲနည်းနည်းကြက်လေထင်ထင်မယ်ဟိုတစ်ခါရန်ကြားပြည်တော်ကလည်းလိုပဲလေအခုတန်ကြားကရန်သူဘက်ကပြန်ရောက်အောင်အဲ့လိုတက်ရှူခံရတာအကွယ်ကွယ်ပြည့်ဖြစ်တယ်အခုကကြီးစန်းတောက်မှမပါပဲနဲ့ကျွန်တော်ထင်တယ်ဒီကောင်တွေကိုကောင်ကိုဝင်သိမ်းချင်တယ်ဟောအပြုတ်နည်းနဲ့ဟိုတက်ရှူမယ်ပြီးတော့ထောင်းလိုက်ရင်းနည်းတွေနဲ့လုံမယ်ကြီးစန်းတောက်မှမပါပဲနဲ့ကိုကောင်ကိုဒီကောင်တွေဝင်သိမ်းချင်တယ်ဒါကျွန်တော်တို့အမြင
်ပြီးခဲ့တဲ့ဩဂုတ်လ၈ရက်နေ့ကကိုကန့်ဒေတာမှာဖြစ်ခဲ့တဲ့ဖြစ်စဉ်တွေနဲ့ပတ်သက်ပြီး UWS KIO ကိုကန့်ပန်ဆိုင်နဲ့ SSA မြောက်ပိုင်းအဖွဲ့တွေပါဝင်တဲ့မြန်မာပြည်ငြိမ်းချမ်းရေးတပ်ဦးအဖွဲ့အနေနဲ့ဩဂုတ်လ23ရက်နေ့ကညညာကြက်စောင်ထုတ်ပြန်ပြီးပြလိုက်တဲ့အတွက်ကြောင့်စစ်အစိုးရအနေနဲ့ကိုကန့်ဒေတာမှာအချင်းချင်းအာဏာသိမ်းတဲ့ပုံစံမျိုးဖြစ်အောင်အကွက်စင်တာဖြစ်တယ်လို့ဝတ်တမှုကသုံးသပ်ပါတယ
်။ဒီကဲလို့ဦးရင်းစိုးကအကြောင်းပြမဝင်တိုင်းသားကိုဖိနှိပ်တဲ့ပုံစံဝင်ရင်းကတော့တောက်ဦးရဲ့သဘောတူညီစာချုပ်ကရကျွန်တော်တို့ကလည်းပါဝင်ဆင်နွှဲရမှာပဲအခုလည်းကျွန်တော်တို့နားရှင်နေတယ
်ဒါကတော့ UWS ဝတ်တက်မှုတူပြောပြသွားတာပါအတီးပြုတ်လို့မရသေးတဲ့သတင်းတွေအရကိုကန့်ဒေတာကဖြစ်စဉ်တွေနဲ့ပတ်သက်ပြီးတော့ UWS ခေါင်းဆောင်ပေါ့ယူချန်းကလည်းဗိုလ်ချုပ်မှုကြီးတန်းရွှေထံကိုစာတစောင်ရေးသားပေးပို့ထားတယ်လို့သိရပါတယ်ခင်ဗျာ